မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုစန့်ကျင်သူတွေကိုအာဏာပိုင်တွေအကြမ်းဖက်နှိမ်နှင်းမှုတွေဆက်လက်ပေါ်ပေါက်နေတဲ့အပေါ်အမေရိကန်ပါဝင်နိုင်ငံတကာတိုင်ဝမ်ကစိုးရိမ်နေပါတယ်။အကြမ်းဖက်နှိမ်နှင်းမှုတွေကိုရပ်တန့်ဖို့နိုင်ငံတကာကတောင်းဆိုနေတဲ့ကြားမှာပဲနိုင်ငံဝန်ကဆန္ဒပြလှုပ်ရှားမှုတွေကိုနှိမ်နှင်းမှုကြောင့်ကြာသာပြင်းတွေကအနည်းဆုံး၁၁ယောက်သေဆုံးခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကလည်းစိုးရိမ်တဲ့သဘောထားကိုထပ်မံပြောဆိုလိုက်တာပါ
The situation on the ground in Burma is troubling.
မြန်မာနိုင်ငံမှာလက်တွေ့ကြုံရတဲ့အခြေအနေတွေဟာစိတ်နှောက်ရှက်ဖြစ်စရာကောင်းပါတယ်။ဒီတော့လေဒေသရင်းကမိဖက်တွေနဲ့အနီးကလက်တွေ့ဆောင်ရနေပါတယ်။ဒီလိုရတွေကိုလက်မခံတဲ့ညောင်းရှင်းရှင်းလင်းလင်းသတင်းစကားပါဖို့အေးအေးတက္ကသိုလ်တွေကိုလည်းချမှတ်ခဲ့ပါတယ်လို့အမေရိကန်သမ္မတအင်ဗျူရောပြောဝင်ရဂျန်ဆာကီကကြာသာပြင်းနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းမှုအတွက်အဓိကတာဝန်ရှိတဲ့တမရအကြီးကဘူချုံမူကြီးမင်းအောင်လိုင်းနဲ့စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေပြင်မိသားစုဝင်တွေကိုပါအမေရိကန်ကပြစ်မှတ်ထားအရေးယူနေတာပါဘော်ရူးနေမှာတော့လည်းဘူချုံမူကြီးမင်းအောင်လိုင်းရဲ့တားပစ်သူအောင်ပြေစုံတမိပစ်သူခင်သီရီတမွန်နဲ့သူတို့ဥဆောင်လုပ်ကိုင်နေတဲ့ကုမ္ပဏီ6ခုကိုအရေးယူလိုက်ကြောင်းအမေရိကန်ဗန်နိုင်ဝန်ကြီးဌာနကကြေညာခဲ့ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကလည်းမြန်မာနိုင်ငံမှာငင်းချစွာဆန္ဒပြသူတွေပေါ်အကြမ်းဖက်နှိမ်နင်းတဲ့လုပ်ရက်အတွက်တာဝန်ယူမှုရှိအောင်အမေရိကန်အနေနဲ့ဆက်လက်ကြိုးပမ်းတော့မှာဖြစ်ကြောင်းလဲဗော်ဒူးနေမှာပဲပြောဆိုထားပြီးဒီမိုကရေစီနှိကျရွေးချယ်ထားတဲ့အစိုးရကိုအာဏာပြန်လွှဲပေးဖို့ငင်းကြဲစွာဆန္ဒပြသူတွေကိုနှိမ်နှင်းမှုတွေချက်ချင်းရပ်ဖို့နဲ့ဖမ်းဆီးထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့လဲတောင်းဆိုထားပါတယ်